in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်စွန်လ10ရက်စနေနေ့ညနေခင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာပါရှင်။ကျွန်မခင်ဗျူထွေးပါ။မက္ကဆီကိုပို့ကုန်တွေအပေါ်သွင်းကုန်ခွန်ချမှတ်မဲ့အစီအစဉ်ပယ်ဖျက်ဖို့သဘောတူလိုက်ပေမဲ့လို့ဒီသဘောတူညီချက်အတိုင်းမက္ကဆီကိုဘက်ကမလိုက်နိုင်ရင်တော့အခွန်စည်းကြက်မှုတွေပြန်လုပ်နိုင်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါရယ်။တခါဒီအီရန်နိုင်ငံရဲ့အဓိကရေနံလုပ်ငန်းကြီးကိုပိတ်မှတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးတံခတ်ပိတ်ဆို့မှုကိုတော့အီရန်နိုင်ငံကရှုံချလိုက်ပါရယ်။ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတွေကသတင်းတွေကိုကိုယ်ရန်နိုင်တဲ့အတူပြောပြပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နာစင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေမှာတော့ကချင်ဒေသက၈နှစ်ကြာတဲ့အထိစစ်ဖြစ်တဲ့နေရာတွေမှာစစ်ဘေးရှောင်ပြည်သူတွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့လူငယ်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
IDP အားလုံးနဲ့ရှင်းပြပြောရမယ်ဆိုတော့လူကုန်တိခါနဲ့အရင်ဒီနိုင်ငံတကာစံနှုန်းနဲ့တတ်မှတ်ထားတဲ့ IDP ရဲ့ရပိုင်ခွင့်မူလကျွန်တော်တို့နေရာကိုပြန်တဲ့အချိန်မှာလုံခြုံမှုရှိစွာနဲ့အမခံတဲ့
စစ်ရှောင်စခန်းထဲမှာကဒီကချင်လူငယ်စွန်လတ်နောင်လတ်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။တခါရခိုင်ပြည်နယ်တွေကစည်ရေးပြိပက္ခတွေရှော့ချရေးမြန်မာအစိုးရဘက်ကဘလူနီးကိုအသုံးပြုမှာပါလဲဆိုတဲ့သတင်းလွှာတွေနဲ့အတူရာသီဥတုပြောင်းလဲမှုအတွက်ချက်မှတ်ထားတဲ့ရည်မှန်းချက်တွေရောပြည့်မီပါပြီလားဆိုတာတွေထုတ်လွှင့်ပေးသွားမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ပြူထွေးနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
လက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်လာနေတာတွေကိုဟန်တာပေးပြီးတော့ဒီအတွက်မက္ကဆီကိုပို့ကုန်တွေအပေါ်မှာအမေရိကန်ကသွင်းကုန်ကုန်ချမှတ်မဲ့အစီအစဉ်ကိုပယ်ဖျက်ပေးလိုက်ပေမဲ့လို့မက္ကဆီကိုဘက်ကဒီသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတထရမ့်အနေနဲ့သွင်းကုန်ကုန်ပြန်လည်စီကြံနိုင်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောဆိုလိုက်ပါတယ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီမို့တနင်္လာနေ့ကစပြီးတော့မက္ကဆီကိုပို့ကုန်တွေအပေါ်သွင်းကုန်ကုန်900ခန့်လုံးချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီလို့သမ္မတထရမ့်က Twitter စာမျက်နှာမှာရေးသားခဲ့တာပါမက္ကဆီကိုနိုင်ငံကနေတဆင့်ဒီအမေရိကန်တောင်ပိုင်းနယ်စပ်ကိုဝင်ရောက်လာတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုတင်းတင်းကြပ်ကြပ်ဟန်တားပြီးတော့ဒီလိုတရားမဝင်ဝင်ရောက်မှုတွေကိုတိတိတသားရော့ချသွားအောင်လုပ်ဖို့ဖြစ်တယ်လို့ဆိုပါတယ်သမ္မတထရမ့်အနေနဲ့နိုင်ငံအတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုပြဿနာကိုကင်တွယ်နိုင်ဖို့အတွက်ရည်ရွယ်ဆောင်ရွက်နေတာနဲ့အမျှအခုသဘောတူညီချက်ကိုရယူလိုက်တာဖြစ်ပြီးတော့တကယ်လို့အမေရိကန်ကမ်ဘက်ကမျှော်မှန်းတယ်လို့မက္ကဆီကိုနိုင်ငံဘက်ကသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်ခြင်းမရှိဘူးဆိုရင်တော့အခွန်စည်းကြမ်းမှုပြန်လုပ်နိုင်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗန်မနူချင်းကဒီဂျပန်နိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုဖွံ့ဖြိုးနိုင်ငံ20ကဗန္ဓာရေးဝန်ကြီးတွေနဲ့အစည်းအဝေးအပြင်ပတ်မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ပြည်ခဲ့တဲ့မေလအတွင်းမက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်ပြည်ထောင်စုတွေကိုလူပေါင်း13,000ကျော်ဝင်ရောက်ခဲ့တယ်လို့ဒါဟာ2006ခုနှစ်ကစလို့လစဉ်ဝင်ရောက်မှုနှုန်းအမြင့်ဆုံးဖြစ်တယ်လို့အမေရိကန်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်ရှင်
။ကမ္ဘာစီးပွားရေးနေကွေးလာနေတာနဲ့အမျှကုမ္ပဏီကြီးတွေအနေနဲ့ကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးသင့်ပေးထိုက်တာတွေပေးဖို့လိုအပ်တယ်လို့ဂျပန်နိုင်ငံဖူကူအကာမြို့မှာပြုလုပ်နေတဲ့ G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးဖွဲ့ဝင်နိုင်ငံများရဲ့ဗန္ဒာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဒီနေ့သဘောတူလိုက်ကြပါတယ်။ဒီရာစုနှစ်ရဲ့ရေးပါဆုံးပြောင်းလဲမှုလို့ဆိုတဲ့ဒီပြုပြင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ဗန္ဒာရေးဝန်ကြီးတာရိုအာဆိုကပြောပါတယ်။ G20 ဗန္ဒာရေးဝန်ကြီးတွေဟာအခွန်မူဝါဒအသစ်တွေချမှတ်နိုင်ဖို့အတွက်ချိန်နေကြတာဖြစ်ပြီးတော့အဲ့ဒီခွန်မူဝါဒအသစ်ရစီးပွားရေးကုမ္ပဏီတွေအနေနဲ့သူတို့ရဲ့ရုံးချုပ်တည်ရှိတဲ့နိုင်ငံမှာမဟုတ်ဘဲသူတို့စီးပွားရေးလုပ်နေတဲ့နိုင်ငံမှာငွေကြေးပမာဏဘလောက်အတိုင်းအတာထိလုပ်တဲ့အပေါ်မှာမူတည်ပြီးတော့အခွန်ကောက်ခံသွားဖို့ဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ဗန္ဓာရေးဝန်ကြီးတွေကြားမှာတော့အသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးသဘောထားတွေကွဲလွဲနေပြီမဲ့လက်ရှိရှိနေတဲ့အခွန်စနစ်ကိုပြန်ပြင်ဆင်ဖို့လိုအပ်တယ်ဆိုတာကိုတော့သူတို့အားလုံးကသဘောတူကြပါတယ်။G20 အဖွဲ့ကစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ချုပ်ကိုနိုင်ငံတကာအခွန်စနစ်ကိုပြင်ဖို့အတွက်တာဝန်ပေးထားတာဖြစ်ပါတယ်။လက်ရှိရှိနေတဲ့နိုင်ငံတကာအခွန်စနစ်အရတော့ Facebook နဲ့ Amazon တို့လိုနည်းပညာကုမ္ပဏီကြီးတွေဟာ Ireland လိုအခွန်နည်းနည်းပဲပေးရတဲ့နိုင်ငံတွေနဲ့တချို့နိုင်ငံတွေမှာအခွန်မပေးရဘဲနဲ့အမျက်စွန်းတွေအများကြီးရနေကြတာဖြစ်ပါတယ်ခင်ဗျာ။
မက္ကဆီကိုနိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရယူနိုင်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲပြန်ဆဖို့အမေရိကန်ဆိုရကတိုက်တွန်းလိုက်ပါတယ်။မက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုမက္ကဆီကိုဘက်ကဟန့်ကြားပေးပြီးတော့ဒီအမေရိကန်ဘက်ကကုန်သွယ်ခွင့်ပယ်ဖျက်ပေးတဲ့သဘောတူညီချက်ရယူလိုက်ပြီးဖြစ်ပေမဲ့လို့ကျန်တဲ့နိုင်ငံတွေနဲ့ဒီလိုအလားတူကုန်သွယ်ရေးသဘောတူညီချက်တွေရအောင်ဆက်ပြီးတော့လှုပ်ဆောင်သွားရအောင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့ရက်ဆိုင်ထားတဲ့အမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုပြန်ဆပြီးတော့မက္ကဆီကိုနိုင်ငံလိုပဲအလားတူညီနှိုင်းမှုတွေရယူဖို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းကဒီကနေ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ကဒီဘဏ္ဍာရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပန်းမှာသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုခဲ့တာပါ။ဒီကိစ္စဆွေးနွေးဖို့အတွက်တရုတ်ဗဟိုဘဏ်အကြီးအကဲရီကန်နဲ့တိကျတွေ့ဆုံဖို့စီစဉ်ထားတဲ့အကြောင်းလဲဝန်ကြီးမနူချင်းကပြောပါတယ်။ G20 ဆွေးနွေးပွဲအတွက်မှာနှစ်နိုင်ငံဘဏ္ဍာရေးအကြီးအကဲတွေပေါ်ပေါ်ရွရွပြောဆိုနှုတ်ဆက်ခဲ့ကြပေမဲ့လို့ဒီနှစ်နိုင်ငံကြားကကုန်သွယ်ရေးနဲ့နှီးပညာဆိုင်ရာအငင်းပွားမှုတွေပြည်လည်မှုရအောင်ညှိနှိုင်းနိုင်မဲ့အရေးအယောင်တော့မတွေ့ရသေးပါဘူးရှင်
။ Ethiopia ဝန်ကြီးချုပ် Abiy Ahmed ဟာဆူဒန်နိုင်ငံရဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့ကြိုးပမ်းတဲ့အနေနဲ့ဆူဒန်နိုင်ငံမှာလက်ရှိအုပ်ချုပ်နေတဲ့အနာသိန်းစစ်ကောင်းဆောင်တွေနဲ့ရောအတိုက်ခံကောင်းဆောင်တွေနဲ့ပါတောက်ကြနေကတွေ့ဆုံခဲ့ပြီးတော့တတိရှိကြဖို့ကိုလည်းထိုက်တွန်းလိုက်ပါတယ်။ဆူဒန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတဟောင်းအိုမာအယ်ဘရှားကိုယာရုကနေဖြုတ်ချလိုက်ပြီးနောက်ပိုင်းဆူဒန်မှာနိုင်ငံရေးပြဿနာတွေဖြစ်နေတာပါ။ဝန်ကြီးချုပ်အဘီယာမက်ဟာအီသီယိုပီးယားနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေလုပ်ခဲ့တဲ့အပြင်တစ်ချိန်ကရံမက်ဖြစ်ခဲ့တဲ့အိနီဂျင်အရီထရီးယားနိုင်ငံနဲ့လည်းငင်းငယ်ရေးတည်ဆောက်နိုင်ခဲ့တာကြောင့်သူ့ကိုချီးကျူးနေကြတာဖြစ်ပါတယ်။ဒါမဲ့လည်းမနေ့တောက်ကြနေ့ကတော့ဆူဒန်စစ်တပ်နဲ့တိုက်ခိုက်နေကြဆွေးနွေးမှုတွေပြန်ဖြစ်တဲ့အရေးအယောင်တော့မတွေ့ခဲ့ရပါဘူး။အီသီယိုပီးယားနိုင်ငံမှာအခြေစိုက်တဲ့အာဖရိကသမဂ္ဂကတော့ဆူဒန်နိုင်ငံကိုဖွဲ့ဝင်ဖြစ်ကနေရက်ဆိုင်ထားလိုက်ပြီးတော့တကယ်လို့ဆူဒန်စစ်တပ်အနေနဲ့အာဏာကိုအမြန်ဆုံးမစွန့်လွှတ်ဘူးဆိုရင်ပြင်းထန်တဲ့ဒဏ်ခတ်မှုတွေလုပ်သွားမယ်လို့ချင်းကြောက်လိုက်ပါတယ်။ဆူဒန်နိုင်ငံရေးမှာသက်ဆိုင်သူတွေအလုံးဆွေးနွေးပွဲဇပွဲဝိုင်းစီကိုပြန်သွားကြဖို့အာဖရိကသမဂ္ဂအနေနဲ့တစ်ဖက်စလုံးအတွက်အကောင်းဆုံးဖြစ်မဲ့အခြေအနေကိုပြင်ဆင်ပေးထားတယ်လို့ဆူဒန်နိုင်ငံဆိုင်ရာအာဖရိကသမဂ္ဂရဲ့တန်ကိုယ်စားလှယ်မိုဟာမက်ဟာဆန်လဘတ်ကပြောလိုက်ပါတယ်နော
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25kilohertz 11965တော့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American အတန်းကနေစနေနေ့ညနေခင်းနိုင်ငံကသတင်းတွေကိုပြောပြပေးနေပါတယ်အီရန်နိုင်ငံရဲ့အထက်ရေနံလုပ်ငန်းကြီးကိုပိတ်မတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးတန်ခတ်ပိတ်ဆို့မှုကိုအီရန်နိုင်ငံကရှုံချလိုက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်နဲ့ညှိနှိုင်းဆွေးနွေးဖို့အလေးအနက်မရှိဘူးဆိုတာကိုပြသလိုက်တာပဲလို့ပြောဆိုလိုက်ပါတယ်အခုလောက်ရကအမေရိကန်ရဲ့တခြားသောရန်လိုတဲ့မူဝါဒတွေလိုပဲစီးပွားရေးပိုင်းကနေအကြမ်းဖက်တဲ့လောက်ရမျိုးဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရအဘတ်မူဆာဗီကအီရန်အစိုးရပိုင်းရုပ်သံသတင်းမှာပြောဆိုခဲ့တာပါမနေ့တောက်ကြနေ့ကပဲဒီအီရန်နိုင်ငံရဲ့အကြီးဆုံးရေနံကုမ္ပဏီဖြစ်တဲ့ပါရှန်ပင်လယ်ကွေ့ရေနံလုပ်ငန်းနဲ့သူ့ရဲ့လုပ်ငန်းခွဲ39ခုကိုအမေရိကန်ကတန်ခတ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်တာဖြစ်ပြီးတော့အကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့အမေရိကန်အစိုးရကပြီးခဲ့တဲ့ဧပြီလထဲမှာသတ်မှတ်ထားတဲ့အီရန်ဒေါ်လာရေးပိတ်ဆို့တဲ့နဲ့ဒီကုမ္ပဏီကစီးပွားရေးလက်တွဲလှုပ်ဆောင်နေတာကြောင့်လို့ဆိုပါတယ်အမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရယူခဲ့တဲ့2015သဘောတူညီချက်ကနေအမေရိကန်ပြန်လည်နှုတ်ထွက်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့အီရန်ဘော်ကိုတန်ခတ်အရေးယူမှုတွေသမ္မတထရမ့်ကတွန်းပြလှုပ်ဆောင်လာခဲ့တာပါတစ်ချိန်တည်းမှာလည်းအီရန်နဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့လွမ်းဖွင့်ထားတဲ့အကြောင်းသမ္မတထရမ့်ကမကြသေးခင်အချိန်အထိပြောဆိုနေတာလည်းဖြစ်ပါရဲ့ရှင်
တူရကီနိုင်ငံအနေနဲ့ရုရှားနိုင်ငံစီကနေလေကြောင်းရန်ကာကွယ်ရေးစနစ်ဝန်နေတာတွေကိုဇူလိုင်လအကုန်မှာရပ်တန့်ဖို့အမေရိကန်ကပြောလိုက်ပါတယ်။တကယ်လို့မရပ်တန့်ဘူးဆိုရင်အမေရိကန်အနေနဲ့နေတိုမဟာမိတ်နိုင်ငံဖြစ်တဲ့တူရကီကို F-35 တိုက်လေယာဉ်အစီအစဉ်တွေကနေဖယ်ထုတ်မယ်ဆိုပြီးတော့သတိပေးလိုက်ပါတယ်။တူရကီတိုက်လေယာဉ်မှုတွေကိုလေ့ကျင့်သင်တန်းပေးနေတာတွေကိုဇူလိုင်လ31ရက်နေ့မှာပြီးဆုံးမှာဖြစ်ပြီးတော့တကယ်လို့တူရကီအနေနဲ့ရုရှားစီကနေဆက်ပြီးတော့ဝန်နေမယ်ဆိုရင်တူရကီကအမေရိကန်စီကနေဝယ်ထားတဲ့ F-35 တိုက်လေယာဉ်40ရဲ့နောက်ဆုံးပိုင်ဆိုင်ခွင့်ကိုပေးမှာမဟုတ်ဘူးလို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်တဲ့ Patrick Shanahan ကတူရကီကာကွယ်ရေးဝန်ကြီးကိုစာရေးသားပေးပို့လိုက်ပါတယ်။ဒါပြင်တူရကီကရုရှားစီကနေ S-400 လေကြောင်းရန်ကာကွယ်ရေးစနစ်ကိုဝယ်တာဟာအမေရိကန်နဲ့ NATO မဟာမိတ်တပ်ဖွဲ့တွေနဲ့တူရကီကြားဆက်ဆံရေးကိုထိခိုက်ပျက်ပြားစေတယ်လို့လည်းသူကသတိပေးထားပါတယ်။တူရကီကအခုလိုမျိုးရုရှားစီကလေကြောင်းရန်ကာကွယ်ရေးစနစ်ကိုဝယ်တာဟာတူရကီကဝယ်ဖို့လုပ်နေတဲ့ F-35 Stealth တိုက်လေယာဉ်တွေကိုချင်းချောက်နေတယ်လို့လည်းအမေရိကန်ဘက်ကထက်ထက်လဲလဲသတိပေးထားပါတယ်။အမေရိကန်ကအခုလိုသတိပေးနေပေမဲ့လည်းတူရကီကတော့ရုရှားစီကနေဝယ်တာတွေကိုဆက်ပြီးတော့လုပ်နေပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံနဲ့နေဆက်အနီးပါကစ္စတန်နိုင်ငံအတွင်းမှာတောက်ကြာနေကလမ်းဘေးထောင်ပုံးလုံးပောက်ကွဲခဲ့တာကြောင့်စစ်သား၄ဦးထက်မနည်းသေဆုံးပြီးနောက်ထပ်၄ဦးဒဏ်ရာရခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါရယ်။တချိန်တည်းမှာပဲဒီနိုင်ငံအနောက်တောင်ပိုင်းဒေသမှာလည်းတခြားပုံးပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပြီးတော့ဒီပောက်ကွဲမှုတွေအတွင်းမှာတော့ရှီယာမွတ်စလင်လူနည်းစုဝင်၅ဦးသေဆုံးခဲ့ပါရယ်။လမ်းဘေးထောင်ပုံးပောက်ကွဲမှုဟာဒီဝေးလံခေါင်တည်တဲ့အမြောက်ပိုင်းဝါစီရစ်စတန်ဒေသကခါကမာအရက်မှာတွာလာနေတဲ့လုံခြုံရေးတပ်ဖွဲ့ရင်တန်းကိုအချမ်းဖက်သမားတွေကလက်လုံဘုံတွေနဲ့တိုက်ခိုက်ခဲ့တာလို့စစ်ဘက်ပြောခွင့်ရကပြောပါရယ်ဒီတိုက်ခိုက်ခံရမှုအတွင်းဒုတိယဗိုလ်မှူးကြီးတဦးဗိုလ်မှူးတဦးနဲ့ဗိုလ်ကြီးတဦးသေဆုံးခဲ့ပါရယ်ဝါစီရစ်စတန်ဒေသအတွင်းမကြသေးခင်ကဖြစ်ပွားခဲ့တဲ့အချမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဦးဆောင်လှုပ်ရှားသူတချို့ကိုလုံခြုံရေးတပ်ဖွဲ့တွေကရှာဖွေဖမ်းဆီးမှုတွေနဲ့စစ်စီရေးဆောင်ရွက်နေတဲ့အချိန်မှာတိုက်ခိုက်ခံရတာလို့ပါကစ္စတန်စစ်တပ်ကပြောပါရယ်ပြီးခဲ့တဲ့လတဲ့အချမ်းဖက်မှုတွေတိုးလာခဲ့တာမှာစစ်သား10ဦးထက်မနည်းသေဆုံးခဲ့ရပြီဖြစ်ပြီးတော့35ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဆိုပါရယ်ရှင
်ပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့မျိုးသားတူချင်းတန်နစ်ဆီမီဖိုင်နယ်ပွဲစဉ်မှာတော့စပိန်နိုင်ငံကရာဖယ်နာဒေါကဆွစ်ဇာလန်ကရော်ဂျာဖက်ဒရာကိုနိုင်ရပြီးတော့ဖိုင်နယ်ကိုတက်သွားပါတယ်မနေ့ကတောက်ကြနေ့ကပထမချိုပိုလူပွဲမှာနာဒေါကဖက်ဒရာကို6-3 6-4 6-1 နဲ့သုံးပွဲပြတ်နိုင်သွားတာပါအမျိုးသားဒုတိယဆီမီဖိုင်နယ်မှာတော့ကမ္ဘာနံပါတ်1နိုဗက်ဂျိုကိုဗစ်နဲ့ဩစတြေးလျကဒေါမနစ်တီယမ်တို့ကစားနေကြပြီးတော့အခုလက်ရှိကစားနေတာမှာတော့တယောက်ကို2ပွဲစီနဲ့နိုင်ထားပြီးနောက်ဆုံးပွဲကိုကစားနေကြပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုရန်တိုင်းတို့ပြောပြပေးသွားတာပါရှင်အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ကချင်စစ်ဆောင်ဒုက္ခသည်တွေမိမိတို့နေရက်ကိုကိုယ်သဘောဆန္ဒလျောက်ဘေးကင်းလုံခြုံစွာပြန်နိုင်ရေးနဲ့လက်ရှိစစ်ဆောင်စခန်းတွေထဲမှာလူကုန်တိုက်ခါရှိရှိအသက်ရှင်နေနိုင်ရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတားအဆီးမရှိခွင့်ပြုပေးရေးတွေကိုတကြော့ပြန်ကချင်စစ်ပွဲ၈နှစ်ပြည့်တဲ့အချိန်ကချင်စစ်ဆောင်လူငယ်တွေကတောင်းဆိုလိုက်ကြပါတယ်။ကချင်ပါဝင်တိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့ထုတ်စစ်စင်တိုက်ခိုက်နေမှုတွေအများဆုံးရပ်တန့်ဖို့နဲ့တိုက်ပွဲအတွင်လူအခွင့်အရေးချုပ်ဖောက်မှုဆေးရသွေးမှုကျူးလွန်သူတွေအားလုံးကိုစုံစမ်းစစ်ဆေးတရားစီရင်ဖို့ကိုလည်းနိုင်ငံတကာရောက်ကချင်တွေကတောင်းဆိုပါတယ်မတ်စုမောင်ကပြောပြပေးပါပါရှင
်ကချင်ပြည်နယ်တွင်းမြမဆိုးရစစ်တပ်နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO လောက်ခံကချင်တပ်ဖွဲ့ KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြတ်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့လို့ကချင်ဒေသခံပြည်သူတသိန်းကျော်ဟာအစိုးရထိန်းချုပ်နယ်မြေကချင်လက်နက်ကိုင်တပ် KIO ထိန်းချုပ်နယ်မြေနဲ့တရုတ်မြန်မာနယ်စပ်ကစစ်ဘေးဆစ်ဆောင်စခန်းတွေမှာခိုလုံနေထိုင်နေခဲ့ကြရတာ၈နှစ်တင်တင်ပြည်ခဲ့ပါပြီဒီဆစ်ဆောင်တသိန်းကျော်နေရရင်ကိုပြန်လဲအခြေချနေထိုင်ရေးအတွက်ကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်အရေးကူညီပေးနေသူတွေကပူးပေါင်းဆောင်ရွက်နေကြပေမဲ့လို့ IDP ဆစ်ဆောင်ဒုက္ခသည်တွေနေရရင်ကိုဂုဏ်သိက္ခာရှိစွာဘေးကင်းလုံခြုံစွာပြန်နိုင်ရေးနေရပြန်ရေးလုပ်ငန်းစဉ်တွေမှာဒုက္ခသည်တွေကိုယ်တိုင်ပူးပေါင်းပါဝင်ရေးတွေကိုဆစ်ဆောင်လူငယ်တွေကတကြောပြန်၈နှစ်ပြည့်တဲ့အချိန် IDP တွေရဲ့ရပိုင်ခွင့်တွေကိုအစိုးရထိန်းချုပ်နေပြီကချင်လက်နက်ကိုင်တပ်ထိန်းချုပ်နေပြီကဆစ်ဆောင်လူငယ်တွေပူးပေါင်းဆွေးနွေးပြီးတော့တောင်းဆိုလိုက်ကြတာပါKIO ထိချုပ်ရာတင်ပြစစ်ဆောင်စခန်းကကချင်လူငယ်တဦးဖြစ်တဲ့ကိုစွန်လုပ်ဒေါင်လက်ကအခုလိုပြောပါတယ်
IDP အားလုံးနဲ့ရှင်းပြပြောရမယ်ဆိုတော့လူကုန်တိခါနဲ့အရင်ဒီနိုင်ငံတကာစံနှုန်းနဲ့တမတ်တဲ့ IDP ရဲ့ရပိုင်ခွင့်ကိုမလာကျွန်တော်တို့ညီတဲ့ကိုပြန်တဲ့အချိန်မှာလုံခြုံမှုရှိစွာနဲ့အမခံတဲ့အဓိကတော့လုံခြုံရေးအမခံတဲ့အမိသားတစ်ခုကိုကျွန်တော်တို့ကဖြစ်စေချင်တယ်လူလတ်စွာတော်လာခွင့်ဆိုတဲ့အချက်ပေါ်မှာပဲကျွန်တော်ဒါလူငယ်ရဲ့မဟုတ်ပါဘူးစစ်ဆောင်ခံရတဲ့ကြောင့်ကျွန်တော်ကြီးတွားလာခွင့်နောက်တစ်ခုကဒီပညာရေးမှာကျွန်တော်တို့ကညှိုးလင့်ချက်မရှိတဲ့အခြေအနေမျိုးကျွန်တော်တို့ကရောက်နေတယ်။ကိရိယာပညာရေးကိုမိဘတွေမပန်းပူးနိုင်ဘူး။ပြီးတော့ကင့်ဒီမှာကျွန်တော်တို့ကကလေးတွေများတယ်။ကျောင်းဆောင်တွေမလောက်ဘူး၊ဆရာဆရာမအင်အားမလောက်ဘူး။အဲဒီအပေပက်ကနေကျွန်တော်တို့ကဒီရှင်းနေတဲ့အချိန်မှာကျွန်တော်ကြွနေရတယ်ပညာရေးအခြေအနေဒီမျိုးရဲ့အခြေအနေဒါရီကတိတိတိတိနင်းကြလာတယ
်။ကချင်စစ်ပွဲတွေတကြောပြန်ဖြစ်ခဲ့တာရှင်းနေပြည့်ပေမဲ့လို့အခုချိန်ထိလည်းစီးရဲတင်းမာနေစေဖြစ်ပါတယ်။တိုင်းရင်းဒေသတွေမှာမြမတက်မတော်ရဲ့ထိုးစစ်ဆင်မှုအများဆုံးရပ်တန့်မှုနဲ့ဒေပြေတည်ငြိမ်အေးချမ်းမှုရှိအောင်တပ်စခန်းတွေအများဆုံးရုတ်ပေးဖို့အပါအဝင်တောက်ဆိုချက်တွေကိုနိုင်ငံတကာကချင်ကွန်ရက်ကနေအရေးပေါ်တောက်ဆိုကြောင်းနိုင်ငံတကာကချင်ကွန်ရက်အဖွဲ့ဝင်ဂျပန်နိုင်ငံကဒေါ်မရစ်ဆိုင်းဘူးကအခုလိုပြောပါတယ်
။တိချက်ကတော့မြမတက်မတော်အနေနဲ့ထိုးစစ်ဆင်တိုက်ခိုက်နေတဲ့ဟာတွေကိုအမြန်ဆုံးရက်တန့်စေချင်တယ်ပေါ့အခုရက်တန့်ထားပါတယ်လို့ပြောပြီးတော့မှတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်အဲ့ဒါတွေအမြန်ဆုံးရက်တန့်စေချင်တယ်အခုကျွန်တော်ကချင်တဲ့တမ်းမှာရှိတဲ့တိုင်းဒါတွေရဲ့ပြည်တနာကိုတိတိကျကျဖြေရှင်းစေချင်တယ်ခိုင်မာတဲ့ငြိမ်းချမ်းရေးကိုရရှိရဲ့အထိနေပြီးတော့အပြန်အလှန်တယောက်နဲ့တယောက်ယုံကြည်မှုရှိပြီးတော့ဆွေးနွေးပွဲတဲ့ကို တကယ်ကဘာကူလာတမကလုံချုံရေးကောင်စီနည်းနည်းရောအားလုံးကဝိုင်းဝန်းပြီးတော့လုပ်သိချင်တယ်ဆိုတဲ့ခံတာပေါ့နော်အဲ့ကချင်မျိုးသားလုံးကနေပြီးတော့ဒီ statement ကိုထုတ်ရတာဖြစ်တယ်
ကချင်ပြည်နယ်အတွင်းကစစ်ရေးပဋိပက္ခတွေပါဝင်တိုင်းရင်းဒေသတွေကတိုက်ပွဲတွေမှာစစ်ရာဇဝတ်မှုလူခွေချိုးဖောက်မှုအရက်သားထိခိုက်သေးဆုံးမှုတွေအတွက်အမိန့်ပေးညွှန်ကြားသူတွေအပါအဝင်ကျူးလွန်သူတွေကိုစုံစမ်းစစ်ဆေးတရားစီရင်ဖို့ကိုလည်းနိုင်ငံတကာနဲ့မြန်မာအစိုးရကိုကချင်နိုင်ငံတကာကိုရက်ကတောင်းဆိုပါတယ
်ဒီညှစ်နာတဲ့လူတွေအတွက်အားလုံးစိတ်နှက်တဲ့အထိလုံဆောင်စေချင်တယ်တာဝန်ယူပေးစေချင်တယ်အပြစ်ရှိတဲ့သူကိုပြစ်ဒဏ်ခတ်စေချင်တယ်ကျမတို့တကယ်တော့ဒီအယက်သားအစိုးရကိုတကယ်ပဲမျှော်လင့်ခဲ့တယ်တကယ်ကိုလည်းအကူခဲ့တာပေါ့နော်ဒါပေမဲ့လက်တွေ့မှာတော့ဒီလိုဖြစ်တဲ့ကျမတို့ထင်တယ်ဖြစ်လာခဲ့ဘူးပေါ့နော်ပုံမှန်ပြီးတော့ဆိုးရတဲ့အချိန်ကြီးရောက်သွားတယ်နိုင်ငံတော်အတိုင်းပင်ခံကိုယ်တိုင်လည်းသိနေတာပဲလေတကယ်တမ်းနိုင်ငံတော်အနေနဲ့တာဝန်ယူတယ်ဆိုရှင်တော့ဒီပြဿနာကိုတကယ်ကိုဖြေရှင်းတင်ပါတယ်လို့ကျမအနေနဲ့တောင်းဆိုချင်ပါတယ
်လက်ရှိကချင်စစ်ဆောင်စခန်းတွေထဲမှာနေထိုင်ရေးစားတဲ့ရိက္ခာပညာရေးကျန်းမာရေးဆောင်ရှားမှုနဲ့လူငယ်တွေအတွက်အလုတ်ကိုင်းခွေလက်ဖန်တီးပေးနိုင်မှုကအရန်ကိုအားနေပြီးအခက်ခဲပြီးကြုံရပါတယ်လို့ KIO ထိတ်ချုပ်နေပြီကစစ်ဆောင်လူငယ်ကိုစွန်လုတ်နောက်လက်ကအခုလိုပြောပါတယ
်ဒီစစ်ဆောင်လူငယ်များအတွက်အလုတ်ကိုင်းခွေလန်းတွေလမ်းဖွင့်ပေးဖို့ဦးဆောင်ပေးခြင်းနဲ့ကျေရွတော်လာခွင့်ပြုပေးဖို့ဆောင်မှုတွေပါရအကုန်လုံးမှကျေရွအချက်ပေးပြီးဖြစ်တယ်ကျွန်တော်တို့ဒီစကမ်းအတွင်းမှာအခုလက်ရှိဖြစ်ပျက်နေတာကစာဝတ်နေရတဲ့ဆိုရင်အဓိကတော့အစားစာပေါ့နော်ကဒီမိတီကြလာဒါနဲ့အမြတာတာနကြီးခါလေးရှော့ချတာတွေရှိတယ်ပြီးတော့တချို့ဒေသတွေမှာဒီတာနကြီးခါတည်ဆောင်ခွင့်မရှိတာတွေပြိတ်ပင်တာတွေအမှုတွေရှိတယ်ဆိုတော့တာနကြီးခါတွေကိုတည်ဆောင်တဲ့အချိန်မှာအတားအဆီးရှိစေဝါဘုံတော့အကုန်လုံးအတားအဆီးရှိတည်ဆောင်ခွင့်ရှိခြင်းလေပြီးတော့တခန်းတီးမှာကျွန်တော်တို့ဒီအသက်ရှင်နေတဲ့ခူလုံးဖို့ဆိုတဲ့နေရာမှာတော့ကျွန်တော်တို့ကဒီခုနှစ်ပေရှစ်ပေကျွန်တော်တို့စေပေဒီအခန်းကြီးကကျွန်တော်တို့ဒီသားစုကိုများတဲ့လူတွေအတွက်ကအရန်ကိုခက်ခဲတယ်စခန်းစထရက်ချာတွေကျွန်တော်တို့ကဖြစ်နိုင်ရင်ပြောင်းစေချင်တာပေါ့နော
်ကချင်ပြည်နယ်တွင်းငြိမ်းချမ်းဖို့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားမှုတရက်ကိုလည်းငြိမ်းချမ်းရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာပူးပေါင်းဆောင်ရွက်ခဲ့ကြပါသေးတယ်ရှင
်မဆုမွန်ပြောပြသွားတာပါရှင်အခုတခါရခိုင်ဒေသဘက်ကိုအလှည့်ပေးပါဦးမယ်ရခိုင်ဒေသရဲ့စည်ရေးပြိပက္ခတွေရှော့ချဖြစ်ရှင်းဖို့ဆိုရင်အင်အားကြီးတဲ့မြမတက်မတော်ဘက်ကအလျှော့ပေးတဲ့ဤကိုတုံချင်းအဖြစ်ပြဿနာကိုပြည်လဲစေနိုင်မှာဖြစ်တယ်လို့နိုင်ငံတကာအလဲလဲမှာကြာဆင်းနေတဲ့တက်မတော်ရဲ့ဂုံတိတ်ခါကိုပြန်ပြီးတော့အဖတ်ဆယ်နိုင်လိမ့်မယ်လို့တိုင်းရင်းသားအရေးလေးလာတုံသက်သူတွေကထောက်ပြကြပါတယ်။အေးအေးရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တပ်ဖွဲ့ချင်းအပြစ်ရက်ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုသွားဖို့သမရယုံပြောခွင့်ရကဖိတ်ခေါ်လိုက်ပြီးမှအခုလိုတုံသက်ကြတာပါ။အကြောင်းစုံကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်ကစီရေးပြည်ပခကိုအဆုံးသတ်ဖို့ဆိုရင်အေးရခိုင်လက်နက်ကင်တပ်ဖွဲ့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တပ်ဖွဲ့ချင်းအပြစ်ရငင်းငင်းရေးစာချုပ်ချုပ်ဆိုသွားဖို့ဖိတ်ခေါ်ကြောင်းတမရယုံပြောခွင့်ရဦးစော်ထီကပြောသွားပါတယ
်ကျွန်တော်တို့အခုအစိုးရဘက်ကရစ조사နေတာကဒီမြောက်အေးပါဝင်မြောက်ပိုင်းလေးဘက်နဲ့ bilateral ceasefire agreement ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်အရေးတွေရဖို့နိုင်ငံရေးစွဲဝိုင်းကိုရောက်ဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းခြင်းနဲ့အဲ့တော့အဓိကမြေတားရခိုင်ကျင်တာကတော့ကျွန်တော်တို့ငင်းငင်းရေးစပွဲဝိုင်းပေါ့နော် bilateral ceasefire agreement ဖြစ်အောင်လုပ်ပြီးရင်ကျွန်တော် NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရအောင်လုပ်ပြီးရင်တော့အားလုံးနဲ့အတူတူဓာတ်တူညီတူနိုင်ငံရေးခွင့်ရေးတွေတောင်းဆိုပြည်နယ်ခွင့်ရေးတိုင်းသားခွင့်ရေးဒါတွေတောင်းဆိုဖို့ဒီနည်းလမ်းကပဲအားလုံးအတွက်ခံတာတယ်ရခိုင်ပြည်နယ်နဲ့ရခိုင်လူထုလည်းမနာတဲ့နည်းလမ်းဖြစ်မယ်လို့ကျွန်တော်ပြောချင်တယ်ပေါ့
ဒီလိုဖိတ်ခေါ်မှုဟာ NLD အစိုးရကအကောင့်ထဲပေါ်နေတဲ့ပင်လုံညီလာခံရပ်ဆိုင်းလူနီးပါးဖြစ်နေတာကြောင့်ဒါကိုပြန်လဲအသက်သွင်းမှုအတွက်အစိုးရရဲ့ကြိုးပမ်းမှုတစ်ခုဖြစ်ကြောင်းတိုင်းသားအရေးကျွမ်းကျင်သူဆိုင်းဝမ်ဆိုင်းကပြောပါတယ
်သူတို့ကဒီ SCA ကိုအခြေခံတဲ့27ပင်လုံးအလုံးမဖြစ်တာသူကကြားပြီလေနော်6လ9လတော့သူရှိနေပဲအားခရတို့မများတော့ဘူးပေါ်ပေါ်စီရတယ်ခင်ဗျားလည်းဆက်ဆံပြီးအလုံးလို့တရားတရားကျွန်တော်တို့ဒီ SCA ကိုတော့ကျွန်တော်တို့ပြန်ပြုတ်ပြရမယ်မွမအမယ်ဆိုတော့အဲ့လိုပြောတာဟုတ်ဆိုတော့အတိပြာ NCA base processor တော့တင်းနေပြီရှင်အောင်ပြန်လှုပ်ချင်လို့ရှိရင်အဲ့ဒီ Northern Alliance Libwell Bilateral Ceasefire ထုတ်လို့ရှိရင်သူကလမ်းပွင့်သွားမယ်လေ
အရင်ကလည်းဒီလိုဆွေးနွေးဖို့ဖိတ်ခေါ်မှုတွေရှိပေမဲ့လက်တွေ့မှာရေရှည်ခံတဲ့အောင်မြင်မှုရလဒ်တွေမတွေ့ရသေးပါဘူးငင်းငန်းရေးဆွေးနွေးပွဲအောင်မြင်ခြင်းရင်ရိုးသားပွင့်လင်းမှုရှိဖို့တော့လိုတယ်လို့ဂျာမနီဘာလင်တက္ကသိုလ်အာရှလိလရေးဌာနကတိကဟောင်းဦးခင်မောင်စောကသုံးသပ်ပါတယ
်တမရုံကနေပြီးသူတို့ဂျင်ညာရဲ့ထုတ်လုံးကဒီအပြုတ်တက်ဖို့ဒေါ်စုကနေမင်းပေးထားလို့တို့တက်ရပါတယ်လို့ပြောတာဟုတ်အဲ့တော့ဒေါ်စုအနေနဲ့လှုပ်ရှင်လို့ရှိရင်သူပြန်ပြီးတော့ဒါကိုလာခဲ့ရပါဆွေးနွေးကြပါဒါဆွေးနွေးတဲ့အချိန်တုန်းကလည်းဘာမှမဖြစ်စေရဘူးဆွေးနွေးပြီးတော့ဆွေးနွေးပွဲအောင်မြင်သည်ဖြစ်စေမအောင်မြင်သည်ဖြစ်စေ ဒါဆွေးနွေးပွဲပြီးတဲ့အချိန်ကစပြီးနောက်ထပ်ပနေ့ရက်အတိုက်အခတ်ရထားမယ်။အဲဒီ60ဇွန်ကတည်းကဒေါ်လာရင်းကောင်စီလို့တဲ့ဟာမျိုးပေးနိုင်ရင်တော့အကောင်းဆုံးပေါ့။နောက်တမတော်ကလည်းသူတို့ပြောတာကမမမြေမအကြီးဆုံးသူကတမနာပါပဲ။ဘာနဲ့လဲတမနာပေးတဲ့အမိဆိုကျွန်တော်တို့နာငားမယ်ဆိုတော့ဒေါ်စုအနေနဲ့ပြောရင်ပြောမပြောရင်တမနာဦးမြင့်အနေနဲ့ဒါမျိုးပြောလိုက်ရင်တော့အကောင်းဆုံးဖြစ်နိုင်မယ်တော့ကျွန်တော်ထင်တယ်လေ။
တမရော်ရဲ့ကန့်သက်ချက်တချို့ကြောင့်လက်တွေမှာအေအေလက်နဲ့ကန်တက်ဖွင့်နဲ့အပြည့်ရညီညာရေးလို့ဖို့ဖြစ်နိုင်ချေနေတယ်လို့ဆိုင်းဝန်ဆိုင်ကမြင်ပါတယ
်စစ်တပ်ဖက်ကပြောတယ်တဲ့အေအေဟိုးကကျွန်တော်တို့ကဒီလိုက်စာမှနေတဲ့တပ်အနေထားမျိုးနဲ့ကျွန်တော်တို့လက်ခံလို့ရတယ်တဲ့ဒါပေမဲ့ရခိုင်ပြည်ထဲကိုဝင်နေတဲ့အေအေတပ်တွေကကျွန်တော်တို့လက်မခံနိုင်ဘူးအတိမပြုနိုင်ဘူးပေါ့ဆိုတော့အေအေရလက်တူကပြမှာမဟုတ်လေနော်အေအေတပ်တွေကရခိုင်ပြည်တူရီကကဘုတ်တရုတ်မရှိမနေတရုတ်ရှိရမယ်လို့သူကပြောနေတော့အဲ့ဒီအတွက်ကြောင့်မို့သူကဒီ Northern Alliance ပေါ့ဗျာအဲ့ဒီမြောက်ပိုင်းစီးရီမဟာမိတ်နဲ့သူကလက်မှတ်ထိုးဖို့ကသူတို့ကဖြစ်နိုင်ကြသူကနဲနေတာ
လက်တလုံးမြန်မာတက်မတော်ရင်ဆိုင်နေရတာကနိုင်ငံတကာအဖိအားတွေဖြစ်ပြီးအခုအချိန်မှာကိုယ့်ဘက်ကသဘောထားကြီးမှုကိုပြသနိုင်ရင်တက်မတော်ဂုံတိတ်ခါကိုအဖတ်ဆယ်နိုင်လိမ့်မယ်လို့ကတိကဟောင်းဦးခင်မောင်စောကပြောပါတယ်
Amnesty International လို့ ICC လို့မှာဗမာတမတော်တော်တော်ကနေပြင်နေတယ်။အဲ့လိုပြင်နေတဲ့အချိန်မှာလက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးတဲ့နေရာမှာသူတို့ကပို့ပြီးတော့တပည့်ကြောင်းကိုပြနိုင်ခဲ့လို့ရှိရင်တမတော်ရဲ့နာမည်ပြန်ကောင်းလာနိုင်တယ်။ကျွန်တော်အခွင့်အရေးကြုံနေတဲ့အချိန်မှာနာမည်ကောင်းဝင်နိုင်ရင်အဲ့ဒါအကောင်းဆုံးအခွင့်အရေးပဲ
။ကိုလံဘီယာနိုင်ငံမှာဆိုရင်အစိုးရကိုနှစ်ရှည်ကြာတိုက်ခိုက်လာခဲ့တဲ့ FARC တပုံတွေကိုအစိုးရတပ်တွေဘက်ကအလျှော်ပေးစစ်ဆင်ခဲ့တာကြောင့်အပြည့်ရဲ့ဆွေးနွေးပွဲတွေအောင်မြင်ခဲ့တဲ့တာရကရှိတယ်လို့ဆိုင်းဝမ်ဆိုင်းကထောက်ပြပါတယ
်အစိုးရတဘုံသူတို့ကတဘာရာကြီးကြီးနဲ့တဘာလိုက်လျော်ပြီး peace agreement ပဲပေါ့ဗျာနော်ဆာကျိုးတွေပဲလှုပ်ပြီးတော့နောက်ပိုင်းကျတော့သူတို့ကလည်းလက်နက်တွေပဲချပြီးဟိုရွေးကောက်ပွဲဝင်တယ်ပဲသူကလည်းဖြစ်သွားတာပဲလေဆိုတော့ကျွန်တော်ကတော့ဒီအင်အားကြီးတဲ့အစိုးရအဖွဲ့ဟာတဘောရာသူကြီးဖို့လိုတော့ပေါ့သူကတွက်ကပ်ပြီးဟိုအသေးလေးတွေအမွှားလေးတွေအခက်ဒါတော့မရဘူးဟိုကတော့မရဘူးအဲ့လိုလုံနေလို့ရတော့ကျွန်တော်ဆရာမဖြစ်နိုင
်ဘူး BNI သတင်းအဖွဲ့ရဲ့စစ်တမ်းတွေအရ2019ဇန်နဝါရီလကနေမတ်လအထိရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း49ရက်ရှိပြီးနှစ်ဖက်တပ်တွေရဲ့တိုက်စုံမှုကရာခိုင်နှန်းနဲ့ရှိပြီးစစ်ပီးထုတ်ကတဲ့ပေါင်း1000ခန်းရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
မေလူရင်မှာထွေးပြီးချိုးတင်ဆိုပေမဲ့
ခင်ဂျေဇူးကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနှစ်တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောက VUE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇူးရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မေတ္တရာအမတ်တရာစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOE ကိုစာလေးတွေရေးပို့လိုက်ပါနော် VOE မြန်မာ Facebook Messenger ကနေလဲစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လဲ email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ဂျေဇူးတင်ပါတယ
် Yo night all ji ma
VOE ရဲ့စနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။အခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေ။အမေရိကန်ပြည်ထောင်စုအနေနဲ့ Paris ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်တယ်လို့ကြေညာလိုက်တာအခုဆိုရင်နှစ်နှစ်ရှိသွားပါပြီ။တခြားနိုင်ငံတွေကတော့အမေရိကန်လိုဒီသဘောတူစာချုပ်ကနေနှုတ်ထွက်မသွားဘဲကမ္ဘာကြီးပူနွေးလာမှုပြဿနာကိုအရှိန်အဟုန်နဲ့ဆက်ပြီးတော့ဆောင်ရွက်နေကြပါတယ်။ဒါပေမဲ့ရာသီဥတုပြောင်းလဲမှုရဲ့ကပ်ဘေးဒုက္ခကြီးကိုရှောင်လွှဲနိုင်ဖို့ Paris မြို့မှာချမှတ်ခဲ့တဲ့ရည်မှန်းချက်တွေပြည့်မီအောင်တော့လုပ်နိုင်ခြင်းမရှိသေးပါဘူး။ VOE သတင်းတောက် Steve Baragona သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါရှင
်။ YSMI ပေးဝေတဲ့ကုမ္ပဏီတွေကပတ်ဝန်းကျင်ထိခိုက်ပျက်စီးမှုကိုယောနယ်စေတဲ့စွမ်းအင်တွေကိုအပြောင်းလဲအသုံးပြုလာနေတာနဲ့အမျှ American Shepherd Chan Appalachian တောင်တန်းတွေပေါ်ကကြောင်မီးသွေးတွင်းတွေကလည်းကြောင်မီးသွေးထုတ်လုပ်တာတွေရပ်တန့်လာသလိုအဲဒီကြောင်မီးသွေးတွေကိုလောင်စာဖြစ်သုံးနေတဲ့လက်စစ်တာပြီးဆက်ယုံတွေလည်းတစ်ခုပြီးတစ်ခုပိတ်လာနေပါတယ်။မကြာခင်ကလုပ်ခဲ့တဲ့ကြောင်မီးသွေးလုပ်ငန်းတွေရဲ့ညီလာခံမှာဆိုရင်လည်းအလားအလာတွေကောင်းတဲ့ပုံတော့မမြင်ရပါဘူး။ Kentucky ပြည်နယ်ရဲ့စွမ်းအင်နဲ့ပတ်ဝန်းကျင်ဆိုင်ရာဝန်ကြီး Charles Navley ကကြောင်မီးသွေးအသုံးပြုမှုတွေဆက်ပြီးတော့ကြာဆင်းနေမှာဖြစ်တယ်လို့ပြောလိုက်ပါတယ
်။ And if we're already projecting a significant decrease over time, I think that it will probably be worse than that.
ကျွန်မတို့ရဲ့အသုံးပြုမှုတွေတဖြည်းဖြည်းနဲ့တိတိတသာကြာဆင်းလာမယ်လို့ခမန်းနဲ့ဆိုရင်ဒီတဲ့ပိုဆိုးလာဖို့ပဲရှိတယ်လို့ကျွန်တော်ထင်ပါတယ်
။ Donald Trump အစိုးရကသဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်ချမှတ်ထားတဲ့စည်းမျဉ်းစည်းကမ်းတွေကိုရှော့ချပေးလိုက်ပြီမယ်လေ။စီးပွားရေး Corporation ကြီးတွေအတော်များများကတော့ကမ္ဘာကြီးပြုနေမှုကိုတိုက်ဖြတ်ဖို့အတွက်သူတို့ဘာသာသူတို့လှုပ်လာနေကြပါတယ်။ Walmart, Microsoft, Toyota နဲ့တခြားစီးပွားရေးလုပ်ငန်းကြီးတွေကလည်းရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့အတွက်သူတို့ဘာသာသူတို့ရည်မှန်းချက်ပန်းနိုင်နေထားရှိလာနေပြီးတော့ American Federal ဆိုးရနယ်ပြည်နယ်ဆိုးရတွေကိုတွန်းအားပေးနေတယ်လို့ Sarah Sprahita အဖွဲ့က Ellie Roberts ကပြောပါတယ
်။ Their ability to tackle climate change and to call on policymakers to speed up the scale of action.
ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့နဲ့ဒါတွေကိုအချိန်ဟုန်မြင့်လှုပ်ဆောင်ဖို့မူဝါဒချမှတ်သူတွေကိုတောင်းဆိုတဲ့သူတို့ရဲ့စွမ်းရည်တွေကအရေးကြီးပါတယ
်။2018ရွေးကောက်ပွဲအတွင်းအမေရိကန်လွှတ်တော်မှလက်ဝဲရင်းနဲ့လွှတ်တော်အမတ်တွေအနိုင်ရလာပြီးချိန်ကစလို့ရာသီဥတုပြောင်းလဲလာမှုကအမေရိကန်ဆိုးရရဲ့လုပ်ငန်းစဉ်တွေထဲမှာဖိုးပြီးတော့ဦးစားပေးလုပ်ရမယ့်ကိစ္စဖြစ်လာနေပါတယ်။တချိန်တည်းမှာပဲဒီမိုကရက်တွေက2020ရွေးကောက်ပွဲအတွက်မယ်ဆယ်စည်းဝေးတွေလှုပ်လာနေချိန်မှာပဲရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ Republican တွေဘက်ကလက်မခံတာဘာမှမလုပ်ဘဲနေတာတွေကသူတို့အတွက်ခွင့်ရေးဖြစ်တယ်ဆိုပြီးတော့ဒီမိုကရက်တွေကရှုမြင်လာနေကြပါတယ်။Donald Trump got up.
They want to take away your car, reduce the value of your home and put millions of Americans out of
ဒီလူတွေကြောင့်ခင်ဗျားတို့ကားတွေဆုံးမယ်အိမ်တွေဈေးကျမယ်ပြီးတော့အမေရိကန်တွေတန်းနဲ့ချီပြီးလှုပ်လှမဲ့ဖြစ်ကုန်ကြမယ်ဒေါ်လာထရီလီယံရာနဲ့ချီပြီးသုံးရမယ်ရှိလဲမရှိပါဘူးတခုတိထားရမှာကကျွန်တော်တို့ကလွယ်ပြီးတခြားဘယ်နိုင်ငံကမှလုံးမှာမဟုတ်ပါဘူးဒါကလည်းပြဿနာပါ
အမေရိကန်လိုမျိုးတခြားဘယ်နိုင်ငံကမှ Paris သဘောတူညီချက်ကနေနှုတ်ထွက်ခြင်းမရှိပေမဲ့လည်းကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းကမ္ဘာလုံးဆိုင်ရာရာသီဥတုပြုနှွေးလာမှုဘေးဒုက္ခကပ်ဆိုးကြီးမဖြစ်အောင်ရှောင်နိုင်လောက်တဲ့အထိဘယ်နိုင်ငံကမှဖန်လုံရီတန်းငွေလျှော့ချတာမရှိဘူးလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ
် And the paradox is that as things are getting worse on the ground political will seems
လက်တွေ့မှာအခြေအနေတွေကပိုဆိုးလာနေပြီးနိုင်ငံရေးဆန္ဒကလည်းအရေးနှိမ်လာပုံရပါတယ
်နိုင်ငံတွေအနေနဲ့လာမယ့် September လကျရင်ညောင်မျိုးကကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှာဒီကိစ္စကိုလှုပ်ဆောင်ဖို့အတွက်လိုတယ်လို့အတွင်းမှူးချုပ်ကဒါရက်စ်ကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ကြားရဖို့ရှိပါတယ်ရှင်လိုင်းဒိုမီတာ25 32 51တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်စနေနေ့ညနေဘက် VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုစနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါဦးမယ်ရှင
်လက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေဒီမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်လာနေတာတွေကိုဟန်တာပေးပြီးဒီအတွက်မက္ကဆီကိုပို့ကုန်တွေအပေါ်အမေရိကန်ကသွင်းကုန်ကွန်ချမှတ်မဲ့အစီအစဉ်ကိုပယ်ဖျက်လိုက်ပေမဲ့လို့ဒီသဘောတူညီချက်နဲ့အညီမက္ကဆီကိုဘက်ကလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတထရမ့်ကသွင်းကုန်ခွန်ပြတ်လဲစီးကျက်နိုင်တယ်လို့အမေရိကန်ဆွေးအရာရှိတွေကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီလို့ဒီအထက်ဒီမက္ကဆီကိုပို့ကုန်တွေအပေါ်မှာသွင်းကုန်ခွန် 900 ဂိုင်လုံးချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးဆိုပြီးတော့သမ္မတထရမ့်ကတီတာစာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်။ဒီလိုမျိုးဒီမက္ကဆီကိုနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရယူနိုင်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်ဆိုရကတိုက်တွန်းလိုက်ပါတယ်။သဘောတူညီချက်အမေရိကမက္ကဆီကိုနဲ့ရယူနိုင်လိုက်တဲ့လိုမျိုးပဲကျန်တဲ့နိုင်ငံတွေနဲ့လည်းအလားတူကုန်သွယ်ရေးသဘောတူညီချက်တွေရအောင်ဆက်ပြီးတော့လှုပ်ဆောင်သွားရအောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့တာပါ။ကမ္ဘာစီးပွားရေးနှေးကွေးလာနေတာနဲ့အမျှကုမ္ပဏီကြီးတွေအနေနဲ့ဒီစီးကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးသင့်ပေးထိုက်တာတွေကိုပေးဖို့လိုအပ်နေတယ်လို့ဂျပန်နိုင်ငံဖူကူအိုကာမြို့မှာပြုလုပ်တဲ့ G20 လို့ခေါ်တဲ့ဒီကမ္ဘာစီးပွားရေးအင်အားကြီးအဖွဲ့ဝင်နိုင်ငံတွေရဲ့ဗန္နာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဒီနေ့သဘောတူလိုက်ကြပါတယ်။ဒီရာစုနှစ်ရဲ့အရေးပါဆုံးပြုပြင်ပြောင်းလဲမှုလို့ဆိုတဲ့ဒီပြုပြင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ဗန္နာရေးဝန်ကြီးထားရိုအာဆိုကပြောပါတယ်။G20 ဗန္ဓာရေးဝန်ကြီးတွေဟာအခွန်မူဝါဒအသိတွေချမှတ်ဖို့အတွက်ချိန်ညွှန်နေကြတာဖြစ်ပါရဲ့ရှင
်။စနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမက်ကင်ဖြူထရီပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Cornelius Donner ဖြစ်ပါရဲ့ရှင်။အခုကျွန်တော်တို့အသံလွှင့်နေတဲ့ Radio စီစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုအပိနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.